မြန်မာနိုင်ငံမှာဒီမိုကရေစီရေပြုပြင်ပြောင်းလဲမှုတွေနဲ့တိုးတက်မှုတွေတိတိတသားဖြစ်ပေါ်လာစေဖို့ EU ဥရောပသမဂ္ဂကဘာတွေအကူအညီပေးနိုင်မယ်ဆိုတာသိရအောင်လို့ EU နဲ့မြန်မာလုပ်ငန်းအဖွဲ့ဆွေးနွေးပွဲတွေနဲ့အမြင့်ချင်းဖလှယ်မယ်လို့ EU ကပြောပါတယ်။ပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့မြန်မာနိုင်ငံမှာလှုပ်ရှားတွေအများကြီးကျန်နေသေးတယ်လို့လည်းထောက်ပြခဲ့ပါတယ်။အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကတင်ပြပေးထားပါတယ်ရှင
်။ EU ဥရောပသမဂ္ဂနဲ့မြန်မာနိုင်ငံကြားလုပ်ငန်းအဖွဲ့ဆွေးနွေးပွဲတွေနဲ့အမြင့်တွေဖလှယ်ချဖို့ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာနဲ့လုံခြုံရေးဆိုင်ရာအကြီးအကဲလည်းဖြစ်ဥရောပကော်မရှင်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ကက်သရင်းအက်ရှ်တန်ဦးဆောင်တဲ့အဖွဲ့ဟာမြန်မာသမ္မတရုံးဝန်ကြီးဦးစိုးသိန်းဦးဆောင်တဲ့အဖွဲ့နဲ့ရန်ကုန်နဲ့နေပြည်တော်မှာနိုဝင်ဘာလ23ရက်နေ့ကနေ25ရက်နေ့အတွင်းတွေ့ဆုံကြမှာဖြစ်ပါတယ်။ဥရောပကော်မရှင်ရဲ့ဒုဥက္ကဋ္ဌအန်တိုနီယိုတာဂျန်နီဥရောပကော်မရှင်နာအဖွဲ့ကဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးတာဝန်ခံအန်ဒရီယပ်ဖီဘယ်လ်စိုက်ပျိုးရေးနဲ့ကြေးလည်ဖွံ့ဖြိုးရေးတာဝန်ခံဒက်ရှန်ဆီယိုလော့စ်တိုနဲ့အတူအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်လည်းဦးဆောင်ဆွေးနွေးမှာဖြစ်ပါတယ်။အခုလိုလာရောက်ကြတာဟာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်လှုပ်ရှားရေးအများကြီးကြံနေသေးတာကြောင့်ကူညီဖို့ဖြစ်တယ်လို့ကက်သရင်းအက်ရှ်တန်ရဲ့ပြောခွင့်ရမစ်မာဂျာကိုစီဂျန်ချစ်ကပြောပါတယ်။
It's to support the ongoing transition in Burma because obviously we saw a lot of important changes but the work is not yet done.
အခုလိုလာရောက်တာဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကိုပံ့ပိုးကူညီဖို့ဖြစ်ပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာတကယ်အရေးပါတဲ့အပြောင်းအလဲတွေအများကြီးဖြစ်နေတာတွေ့ရပေမဲ့လှုပ်ရှားတွေအများကြီးကျန်နေသေးတာမို့ပါ။မြန်မာနိုင်ငံမှာဒီမိုကရေစီရေးပြောင်းလဲမှုတွေဖြစ်လာစေဖို့ဒါမှမဟုတ်ထူးခြားသိသာတဲ့ပြောင်းလဲမှုတွေဖြစ်လာစေဖို့ပါရည်ရွယ်တာမို့ဘာတွေအကူအညီပေးရမယ်ဆိုတာသိရအောင်အခုလိုလုပ်ငန်းအဖွဲ့ဖွဲ့ပြီးဆွေးနွေးမှုတွေလုပ်ရတာပါ။
ဥရောပသမဂ္ဂအနေနဲ့အခုလိုလုပ်ငန်းအဖွဲ့ဖွဲ့ပြီးဆောင်ရွက်တာဟာတူနီရှားဂျော်ဒန်နဲ့အီဂျစ်ပြီးရင်မြန်မာနိုင်ငံဟာ EU ပြင်ပနိုင်ငံတွေထဲမှာပထမဆုံးဖြစ်တယ်လို့အာရှမှာလည်းပထမဆုံးဆောင်ရွက်တာဖြစ်တယ်လို့ပြောပါတယ်
။ We need to first of all hear from the authorities in Burma what their plans are
EU အနေနဲ့ပထမဆုံးမြန်မာအနာပိုင်နေဘက်ကဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်လှုပ်ဆောင်ခြင်းနဲ့အစီအစဉ်တွေကိုကြားသိရဖို့လိုပါတယ်။ဒီအထက်မှာစီးပွားရေးဆိုင်ရာဘာတွေပြုပြင်ပြောင်းလဲဖို့လုပ်နေတဲ့နောက်လာမယ့်နှစ်တွေမှာလာမယ့်နှစ်အတွက်ဘာတွေစီစဉ်ထားတယ်ဆိုတာမျိုးတွေကိုသိရဖို့လိုအပ်ပြီးဒီလိုသိရမှ EU ဘက်ကဘာတွေလုပ်ပေးနိုင်မယ်ဆိုတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။
အစိုးရဘက်ကအမြင်ဖြင့် EU အနေနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့နိုင်ငံရေးအင်အားစုတွေအားလုံးရဲ့အမြင်ကိုပါသိချင်တာမို့လူမှုလူအဖွဲ့အစည်းအသီးသီးနဲ့ရောစီးပွားရေးလုပ်ငန်းရှင်တွေစီကသာမကနိုင်ငံရေးပါတီတွေရဲ့အမြင်တွေကိုပါသိဖို့လိုတယ်လို့ဆိုပါတယ်။ဒီထက်မှအတိုက်ခံတဲ့ကအဓိကဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ရဲ့အမြင်ကိုသိရဖို့လိုတယ်လို့ပြောပါတယ်။
In the case of the Aung San Suu Kyi, as the leader of the opposition, we want to hear from her what, in her view, needs.
ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့အတိုက်ခံပါတီကြီးရဲ့ခေါင်းဆောင်တဦးအနေနဲ့သူ့ရဲ့အမြင်ကိုသိဖို့လိုပါတယ်။လာမယ့်နှစ်မှာဘာတွေလုပ်သင့်တယ်ဆိုတာနဲ့ပတ်သက်ပြီးသူနဲ့ဆွေးနွေးဖို့ဒီတွေ့ဆုံပွဲတွေအတွင်းစီစဉ်ထားပါတယ်
။ EU အနေနဲ့မြန်မာနိုင်ငံအတွက်ဘယ်ကန္တရတွေမှာအဓိကပံ့ပိုးပေးမှာပါလဲ
I mean quite a lot of course needs to be done in terms of when it comes
to democracy ဖွံ့ဖြိုးတိုးတက်လာစေဖို့အတွက်မြန်မာနိုင်ငံမှာလှုပ်ရှားရည်အများကြီးကြံနေပါသေးတယ်ဒီအထဲမှာ democracy ရေးတိုးတက်လာစေဖို့လူ့အခွင့်အရေးဆိုင်ရာမှာရောတရားဥပဒေစိုးမိုးမှုရှိလာစေဖို့ပါလိုအပ်တယ်လို့ဖွံ့ဖြိုးရေးအတွက်ကတော့အခြေခံဖြစ်တဲ့ကျန်းမာရေးကဏ္ဍလိုကဏ္ဍတွေမှာတိုးတက်လာဖို့အဓိကလိုအပ်နေတာပါဒါကြောင့်ဘယ်ကဏ္ဍကိုဦးစားပေးကူညီပံ့ပိုးပေးရမယ်ဆိုတာကိုသိရဖို့ဒီတွဲဆောင်ပွဲတွေမှာဆွေးနွေးကြမှာဖြစ်တယ်လို့ EU ကသဘောတူထားတဲ့အတိုင်းမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးကို EU ကဦးစားပေးလုပ်သွားမှာဖြစ်ပါတယ
်အခုလို EU မြန်မာလုပ်ငန်းအဖွဲ့ဖွဲ့ပြီးဆွေးနွေးမှုတွေလုပ်နိုင်တာဟာမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်တိတ်ကိုအရေးပါတယ်လို့ဆွေးနွေးပွဲမှာဝင်ရောက်ဆွေးနွေးမဲ့သူတူဖြစ်တဲ့ဦးတမောင်တန်းကပြောပါတယ်
။အရေးပါတယ်လို့ပြောလို့ရတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံရဲ့အခုအပြောင်းလဲကိုအဓိကစံပုတ်ခဲ့တယ်၊ကူညီခဲ့တာ EU ဖြစ်တာ။အဲဒါကြောင့်မို့ EU နဲ့ပမာပူးပေါင်းဆောင်ရွက်ရလဲအရေးကြီးတယ်လို့ပြောရမှာပေါ့
။ရန်ကုန်ကကုန်တယ်ကြီးများအသင်းမှာချက်တပရင်းနဲ့စတင်မဲ့အစည်းအဝေးမှာလူမှုလူအဖွဲ့အစည်းတွေနဲ့ရောစီးပွားရေးလုပ်ငန်းရှင်ကြီးတွေကုမ္ပဏီတာဝန်ခံတွေနဲ့အသေးစားလုပ်ငန်းရှင်တွေနဲ့ပါ EU အဖွဲ့ကတွေ့ဆုံမှာဖြစ်ပါတယ်။တောက်ကြန်နေမှာလဲစီးပွားရေးနဲ့နိုင်ငံရေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ရေးတွေအတွက်နေပြည်တော်မှာဆွေးနွေးကြမှာဖြစ်ပါတယ်။